อิสราเอลရဲ့စစ်ပွဲရဲ့အချက်အချာကြတဲ့တယ်လီဗစ်မျိုးကိုပြစ်မှတ်ချပြီးတော့ဟာမတ်စ်တပ်နဲ့ကန်ဖွဲ့ကတနင်္ဂနွေနေ့မှာဂျုံလက်နက်တွေနဲ့အကြီးကြီးပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ရှစ်လကြာရှိလာပြီဖြစ်တဲ့အစ္စရေးဟာမတ်စ်စစ်ပွဲအတွင်းပါလက်စတိုင်းလက်နက်ကန်တို့ဘက်ကသူတို့ရဲ့ခံနိုင်ရည်စွမ်းအားကိုပြသတဲ့အနေနဲ့အခုလိုတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။တိုက်ခိုက်မှုပေါပေါနေတဲ့အချိန်မှာအရေးပေါ်အိုးအော်ဆွဲတန်းတွေထွက်လာခဲ့ပေမဲ့ခြေကိုက်သိမ်းဆုပ်မှုတည်င်းနေတော့ချက်ချင်းထွက်မလာသေးဘူးလို့အစ္စရေးတို့ကပြောပါတယ်။တဟာဇန်နဝါရီလနောက်ပိုင်းဂါဇာဘက်ကနေတာဝဲပြေရော့ကက်တုံးနဲ့ပထမဆုံးပြစ်ခတ်တိုက်ခိုက်ကြလည်းဖြစ်ပါတယ်။ဂါဇာနယ်စပ်တစ်လျှောက်ကနေရော့ကက်တွေမော်တာကြီးတွေနဲ့အစ္စရေးဘက်ကိုပြစ်ခတ်တိုက်ခိုက်နေတာတွေတော့ရှိပါတယ်။အခုနောက်ဆုံးရော့ကက်တွေနဲ့ပြစ်ခတ်တိုက်ခိုက်တဲ့အစံကိုဂါဇာဒေသအလဲပိုင်းကနေတောင်ကြားရပါတယ်။အရတားတွေကိုအစုလိုက်အပြုံလိုက်တိုက်ခိုက်နေတဲ့ဇီယွန်ဝါရီတွေကိုတုံ့ပြန်တဲ့အနေနဲ့တယ်လီဗစ်မြို့ကိုပြန်မှထားပြီးတော့ရော့ကက်တုံးတွေနဲ့အကြီးကျယ်တိုက်ခိုက်ခဲ့တယ်လို့ဟာမတ်စ်အကြီးအကဲအယ်ကာဆမ်ဘရီဂိတ်ကTelegram လို့ပို့ဆက်နေမှာရေးပါတယ်။ Israel စစ်ဘက်ကလည်းဂါဇာတောင်ပိုင်းမြို့ဖြစ်တဲ့ Rafah အနီးကနေပြစ်လွတ်လိုက်တဲ့ဒုံးကြီး80နဲ့မှအတော်များများကိုကြားဖတ်ပစ်ချက်နိုင်ခဲ့တယ်လို့ပြောပါတယ်။